ခြေပြုပြီးတော့ HIV AIDS ကာကွယ်တားဆီးရေးလုပ်ငန်းတွေ၊ပညာပေးဗဟုသုတလုပ်ငန်းတွေကိုလုပ်ကိုင်နေကြတဲ့လူတူလူအဖွဲ့အစည်းတွေကိုနိုင်ငံတကာ AIDS ညီလာခံကျင်းပတိုင်းမှာဖဲချိုးနီစုချီးမြှင့်နေကြဖြစ်ပါတယ်။နှစ်နှစ်တစ်ချိန်ချီးမြှင့်တဲ့ဒီဖဲချိုးနီစုကိုတော့2012ခုနှစ်အတွက်10နိုင်ငံကလက်ခံရရှိတာဖြစ်ပြီးအဲ့ဒီအထက်မှာမြန်မာနိုင်ငံက The Help Myanmar ဆိုတဲ့အဖွဲ့လည်းစုချီးမြှင့်ခံရပါတယ်။ UN AIDS ကကမ္ဘာကထလုပ်ပြီးတော့ဇူလိုင်လ25ရက်ပုတ်တဖူးနေ့နေ့လေကဒီ Washington DC မှာကျင်းပနေတဲ့ AIDS ညီလာခံအတွင်းမှာစုချီးမြှင့်ခဲ့တာဖြစ်ပြီးတော့ဒီစုကို The Help Myanmar အဖွဲ့ကတာဝန်ခံမတ်သက်မွန်ဖြိုးကလက်ခံပါတယ်
။ Category 5ခုရှိတယ်။အဲ့ထဲမှာကျွန်တော်တို့က Prevention of Sexual Transmission ဆိုတဲ့ Counseling အောက်ကနေရတာပါမှ။ဒီဟာကအဓိကတော့လိင်မတဆင့်ကိုဆက်တဲ့ဒီ mode of transmission ကိုကျမတို့ကကာကွယ်တယ်နောက်ပြီးတော့တားဆီးတယ်ပညာပေးတယ်အဓိကကတော့အဲ့ဒီကောင်းစင်အောင်မှရတာ
ဒီစုပွဲပွဲအတွင်းမှာလည်းမြန်မာဒီမိုကရေစီခေါင်းဆောင်တောင်းဆန်းစုကြည်ရဲ့နှုတ်ခွန်းဆက်စကားကိုတော့ဒီဗီဒီယိုအခွေနဲ့ပြသခဲ့ပါတယ
်ဟောတောင်းဆန်းစုကြည်ကအဓိကပြောသွားတဲ့အကြောင်းအရာကတော့ community မပါဘဲနဲ့အောက်စီလူဝင်စားမပါဘဲနဲ့လုပ်နေတဲ့လုပ်တွေဒီဟလာအထူးရောက်မှာမဟုတ်ဘူးအကျိုးဖြစ်ခွင့်မှုနည်းနည်းဆိုတာကိုအဲ့ဒီစွာအရာကိုတောင်းပြီးပြောတော့တာဆင်ဒီပေါ့နော်လူနည်းစုလူနည်းစားကိုခွဲခြားဆက်ဆံမှုတွေလုံးဝမလုပ်တင်နေသောခွဲခြားဆက်ဆံမှုလို့ဆင်ရတဲ့ community မှာအပြန်လန်ဟလာဟိုအကျိုးရုပ်စီတဲ့အကြောင်းအကျိုးဖြစ်ထွန်းမှုတွေစုံတရားဘာမှရှိမှာမဟုတ်တဲ့အကြောင်းဒါဟိုဒီ social discrimination ကိုတောင်းပြီးပြောတော့ပါတယ်ဆင်
မန္တလေးခြေဆိုင် The Health မြန်မာအဖွဲ့ဟာလူမှုအကြမ်းမှာ HIV AIDS ကာကွယ်တားဆီးရေးလုပ်ငန်းတွေပညာပေးဗဟုသုတပြန်ပွားရေးအစီအစဉ်တွေနဲ့လှုပ်လာတာအခုဆိုရင်၅နှစ်ရှိပြီဖြစ်ပါတယ်။ဒီ၅နှစ်တာသက်တမ်းအတွင်းမှာတော့သူတို့တွေ့ကြုံရတဲ့အခက်အခဲတွေမြန်မာနိုင်ငံမှာလိုအပ်နေတဲ့ကာကွယ်တားဆီးရေးလုပ်ငန်းတွေကိုလည်းဒီနီလာခံအတွင်းမှာဆွေးနွေးတင်ပြပစ်ခဲ့တယ်လို့လည်းမတ်သက်မွန်ဖြူကပြောပါတယ်။
ကျွန်တော်တို့ဒီမှာအရင်ရေးကြည့်တဲ့တွေနဲ့တွေ့ရတယ် policy maker division နဲ့ဒီတို့ဘာလို့ဆိုင်ရအဖွဲ့ area တည်းပုံကိုနဲ့လည်းတွေ့ရသလိုကျမတို့ဒေါနာမျိုးစုံနဲ့လည်းတွေ့ရတယ်မှာအဲ့တော့ HIV အဓိကလုပ်နေတဲ့လုပ်ငန်းတွေရဲ့အကြောင်းအရာတွေကိုကျမတို့ဒီမှာအခြေရင်ဆွေးနွေးကြပါတယ်မှာ
မြန်မာနိုင်ငံထဲမှာပြောင်းလဲလာတဲ့နိုင်ငံရေးအခြေအနေတချို့ကြောင့်အရင်ကထက်ဆိုင်ရင်တော့အလုပ်လုပ်ခွင့်တွေဟာပိုပြီးရလာတဲ့ဆိုပေမဲ့လူမှုရေးအဖွဲ့ဝင်တွေဟာတရားဝင်ဖွင့်ခွင့်မရတဲ့အခြေအနေတွေရှိနေသေးတယ်လို့အောက်ခြေအာဏာပိုင်တွေရဲ့ပူးပေါင်းဆောင်ရွက်မှုအားနည်းနေတယ်ဆိုတာကိုလည်းသူကရှင်းပြပါတယ်
ကျွန်တော်တို့ registration ဆောက်ထားတော့ဆောက်ထားတော့မယ်သို့တော်လည်းတလို့တဲ့အခြေအနေမှာ registration မရသေးတဲ့ပုံမှာမူတည်လို့ဒီမိကောင်းအမေခံရတာမျိုးတွေကတော့ civil society ဒီ organization ကြီးကျွန်တော်တို့အဖွဲ့ကြီးထဲမှာတော့တော်တော်လေးတွေ့နေရတဲ့ကိစ္စပေါ်မှာရေဒီအနာပိုင်းဖွဲ့စည်းရေးဘက်ကလည်းဆေးရလူတွေပုံမကူပါဘူးသူတို့ရဲ့လုပ်တွေပုံမတိထပ်ပို့ပြီးတော့ဟိုစာရွက်ပုံမှာမဟုတ်ဘဲ policy တွေမဟုတ်ဘဲနဲ့လက်တွေ့ကြကြရဲ့ရွာဖွဲ့စည်းရေးနဲ့ပုံမပူပါဘူးဆောင်ရွက်ဖို့လိုအပ်နေတယ်လို့ကျွန်မမြင်ပါတယ
်အထူးသဖြင့်ကတော့ဒီ HIV AIDS ကာကွယ်တားဆီးရေးဗဟုသုတတွေဟာတောင်းနေမြို့ကွာခြားချက်ကြီးနေသေးတယ်လို့ခွဲခြားဆက်ဆံခံမှုတွေလည်းရှိနေပြီးတော့ဒါကိုလူမှုအောက်ခြေချားမှာကြဲကြဲပြန့်ပြန့်လုံနိုင်ဖို့လိုသေးတယ်ဆိုတာကိုလည်းဒီနီလာကန်အတွင်းမှာဆွေးနွေးပစ်ခဲ့တယ်လို့ပြောပါတယ
်ကျွန်တော်တို့ကတော့အဓိကတော့ HIV AIDS ကာကွယ်ရေးမှာကျွန်တော်တို့ကဒီ key population လို့ပြောရင်ဦးတည်အုပ်စုတွေကနေပြီးတော့မှကျွန်တော်တို့ကဒီလိင်တူဆက်ဆံတဲ့မျိုးသားတွေကြားထဲမှာ HIV အကူဆက်ခံရမှုကာကွယ်ရေးကုသရေးနဲ့နောက်တစ်ခုကသူတို့ကိုပြန်လည်ပြုစုဆောင်ရှောက်ရေးကိုကျွန်တော်တို့အဓိကလုပ်တာပါဆင်သူတို့ရဲ့မိသားစုတွေနဲ့သူတို့ရဲ့ sex partner တွေနောက်အချို့ဒီ sex worker တွေပေါ့နောက်သူတို့ကိုလည်းကျွန်တော်တို့ကပညာပေးလုပ်ငန်းတွေလုပ်တယ်ကာကွယ်ရေးလုပ်ငန်းတွေအဲဒီကာကွယ်ရေးလုပ်ငန်းတွေလုပ်တယ် workshop တွေကျင်းပတယ် condom တွေပေးတယ်နောက်ပြီးတော့သူတို့ကိုပြုစုပြောဆောင်ပေးတယ်ကျွန်တော်တို့လိုအလားတူလုပ်လာနိုင်အောင်အဲ့လိုမျိုးပြည်ပြည်စီလုပ်ပေးတယ်ပေါ့
ဒါကတော့2012ခုနှစ်ဖဲချိုးနီစုကိုလက်ခံရရှိတဲ့ The Help မြန်မာအဖွဲ့ကတာဝန်ခံမတ်သက်မွန်ဖြိုးပြောပြခဲ့တာပါရှင်။2012ခုနှစ်ဖဲချိုးနီစုကိုတော့မြန်မာအပါအဝင် Uganda, Sri Lanka, Iran, Russia, India နဲ့ Egypt အပါအဝင်နောက်ထပ်နိုင်ငံ3ခုအလုံးပေါင်း10နိုင်ငံကလက်ခံရရှိတာဖြစ်ပါတယ်။ညီလာခံကိုတော့ဇူလိုင်လ22ရက်နေ့ကနေပြီးတော့28ရက်နေ့အထိ Washington DC မှာကျင်းပနေတာဖြစ်ပါတယ်ရှင်။